ကျမကစုမော်ပါရှင်စင်ကာပူနိုင်ငံမှာအလုပ်လုပ်ကင်ခွင့်ကင်ဆောင်ထားတဲ့နိုင်ငံသားသားအလုပ်သမားတွေနဲ့မိသားစုတွေနေနေမှာပဲနေရမယ် stay home order အမိန့်နောက်ထပ်14ရက်ထပ်တိုးမြင့်လိုက်တဲ့အကြောင်းကိုပြောပြပေးကြပါတယ်ဟုတ်ပါတယ်စင်ကာပူနိုင်ငံတဲကဆောက်လုပ်ရေးလုပ်ငန်းခွင်တွေကဝတ်ပါမစ်အလုပ်လုပ်ကင်ခွင့်ပါမစ်ကင်ဆောင်ထားတဲ့သူတွေစင်ကာပူနိုင်ငံတွင်းအလုပ်လုပ်ကင်ခွင့် aspas ကင်ဆောင်ထားတဲ့နိုင်ငံသားအလုပ်သမားတွေနဲ့သူတို့ရဲ့မိခိုမိသားစုတွေနေနေမှာပဲဆက်နေကြဖို့ stay home order စလေးရထပ်တိုးတဲ့အမိန့်ကြေညာချက်ကိုစင်ကာပူအစိုးရကတောက်ကြနေမှာထုတ်ပြန်လိုက်တာပါအထူးသဖြင့်ကတော့အလုပ်သမားတွေထဲမှာ COVID-19 ကူးစက်ပြန့်နှံ့မှုကိုကာကွယ်တားဆီးရေးအတွက်ရည်ရွယ်ပြီးတော့မေလ၄ရက်နေ့အထိနေနေမှာပဲနေထားဖို့ပထမထုတ်ပြန်ထားတဲ့အမိန့်ကိုမေလ17ရက်နေ့အထိနောက်ထပ်14ရက်ထပ်တိုးလိုက်တဲ့အကြောင်းစင်ကာပူကျန်းမာရေးဝန်ကြီးဌာနလုံသားရင်းမြစ်ဆိုင်ရာဌာနနဲ့ဆောက်လုပ်ရေးဝန်ကြီးဌာနတို့ပူးတွဲထုတ်ပြန်တဲ့အမိန့်ထဲမှာဖော်ပြထားပါတယ်အခုလိုမျိုးရက်တိုးအမိန့်ထုတ်ပြန်လိုက်တာနဲ့ပတ်သက်လို့စင်ကာပူနိုင်ငံကမ်းလွန်ရေနံတည်ဆောက်ရေးလုပ်ငန်းကလုပ်ငန်းဝင်ဘေးကင်းလုံခြုံရေးဆိုင်ရာဌာနမှဦးတင်မင်းက VOA မြန်မာပိုင်းကိုပြောပြပါတယ်
ကျွန်တော်တို့ဒီအာရာပိုင်း၃ခုအတွေကိုဒီပေါင်းပြီးတော့ဒီအစားကိုထုတ်တယ်ပေါ့လေစောက်လို့ရေလုပ်ငန်းမှာရှိတဲ့ဒီ work pass holder ဒီမှာအဲ့လိုကူးစက်မှုတွေကိုလည်းသူတို့ကအတတ်နိုင်ဆုံးအပြည့်သက်ပြည့်ပြောင်းလုပ်ချင်တယ်အဲ့ဒီတွေဒီကျန်းမာရေးဝန်ကြီးဌာနအကြံပေးချက်အရာပေါ့လေ၄ရက်နေ့ကစပြီးတော့နောက်ထပ်၁၄ရက်ပေါ့လေ၁၈ရက်နေ့မေအထိပေါ့ညတကောင်ထိအကျုံးဝင်တယ်ဆိုပြီးသူထပ်ပြီးကြေညာလိုက်တယ်အဲ့ဒီကြေညာတဲ့အထက်မှာကျွန်တော်စောက်လို့ရေလုပ်ငန်းက work permit ဒီပါမယ်aspas pa me pi lo chano lo di acho consulting ga di pass holder ri ma dependence pass holder ri shi de tru family ri paw tru ba acho win de a lo သူတို့အလုံးအိမ်မှာပဲနေရမယ်ဆိုတော့အမိန့်ထုတ်ပြန်ချက်ပေါ့လေ
စင်ကာပူနိုင်ငံမှာတော့ COVID-19 ကူးစက်ခံရသူတွေတဲ့စင်ကာပူမှာလာရောက်လုံလောက်ကိုင်းနေတဲ့ပြည်ပအလုံသမားအများစုပါဝင်နေပြီးတော့ဒီထဲမှာတော့မြန်မာအလုံသမား140ဝန်းကျင်ကူးစက်ခံနေရပါတယ်ဒီကူးစက်မှုတွေကိုထိန်းချုပ်နိုင်အောင်အစိုးရအနေနဲ့နီလန်းပေါင်းစုံနဲ့ထိန်းချုပ်နေတယ်ဆိုတော့ကိုလည်းစင်ကာပူအစိုးရရဲ့နိုင်စင်လိုထုတ်ပြန်ချက်ထဲမှာပြောထားပါတယ်မိသားစုတွေပါပါဝင်တဲ့အခြေအနေအသေးစိတ်လုပ်ငန်းဝင်ဘေးကင်းလုံခြုံရေးပိုင်းဆိုင်ရာဌာနမှဦးတည်မင်းကရှင်းပြပါတယ်
အဲ့ကဲကစတေးဟ ோம் ဒိုတစ်နေရလူဆိုတော့အိမ်မှာတော့နေကြတာပဲဘူးအခုရှိတာအပြင်ထွက်လို့မရတာတခုတည်းကျမရဲ့ဘိုင်းကတော့စင်တန်ပါညာကိုဘလောက်ကဆပ်စပက်ရှင်နေလဲဆိုပြီးလဲကျွန်တော်အမ်ဘူလန့်ကိုအက်တီဗေးလုပ်ပြီးတော့ခေါ်တော့လို့ရတာပေါ့လေဒါပေမဲ့ကျွန်တော်တခုပြောချင်တာကကျွန်တော်တို့နေစဉ်ကူးစက်မှုနှုံထုတ်ပြန်တဲ့အခါမှာ work pass holder တွေကနေစဉ်လို့ပါတယ် work pass holder ဆိုကျွန်တော်ပြောတာကအဆောင်တွေပြောတာမဟုတ်ဘူးအဆောင်ကတက်တာ community infection ကိုပြောတာ community ကူးစက်တဲ့အထဲမှာဆိုရင်ပြန်မနေတော့ work pass holder တွေကူးစက်နေတာကအခုထိရှိနေတုံးလို့အစိုးရကတွေ့ထားတယ်ဗျအဲ့ဒါကြောင့်လဲကျွန်တော်ထင်တယ်ဒီ stay home notice ကိုထားပြီးတော့ပြန်စစ်နေသလားလို့မပြောတတ်ဘူ
းနေအိမ်တွေထဲမှာပဲနေရတဲ့အချိန်လုံသားတွေနေနာမှုမရှိအောင်လောက်ခလာစားစီစဉ်ပေးထားတဲ့အကြောင်းကိုလဲဆောက်လုပ်ရေးလုပ်ငန်းဝင်မှာလောက်ကိုင်းနေတဲ့ match reason ကသူ့အတွေ့အကြုံပြောပြပါရယ်ထပ်တိုးလို
က်တဲ့လူတွေလောကထွက်လို့မရဘူးအဲ့တော့အခက်အခဲဖြစ်နေဒီထပ်တိုးလိုက်တဲ့သူတွေဒါလေခဏခဏ MOR ဖြစ်တယ်လေသူတို့ကအပြင်ထွက်လို့မရဘူးလောကမရ
စင်ကာပူနိုင်ငံကတည်ယူပို့ဆောင်ရေးကုမ္ပဏီမှာလုပ်လုပ်ကိုင်နေတဲ့ကိုအောင်ဝင်းထွက်ကလည်းနေနေထဲမှာပဲနေဖို့အမိန့်ထုတ်ခံထားရတဲ့မြန်မာလူသမားတွေရဲ့လိုအပ်ချက်တွေကိုစင်ကာပူရောက်မြန်မာတွေဘက်ကလိုက်လံကူညီပေးနေတဲ့အခြေအနေကိုပြောပြပါတယ်
။အဓိကတော့သူတို့လူတွေကိုလမ်းပေါ်မထွက်စေချင်တာပဲလေ။ construction site ကောင်းစဉ်အောက်ကနေပြီးတော့အလုပ်ရထားတဲ့ကျွန်တော်တို့မြန်မာတွေကဒီမှာ civil engineering site မှာအလုပ်လုပ်နေတာအများကြီး။ကျွန်တော်လေးစိတ်ပူတာသူတို့စားဖို့တောက်ဖို့အတွက်ပေါ့နော်ဝယ်ဖို့ချမ်းဖို့သူတို့လိုမယ်အဲ့ဒါတွေကတော့မြန်မာ society ကတော့လိုက်လုပ်ကူညီပေးနေတာပေါ့ကျွန်တော်တို့လိုပေါ့ဗျာတည်တဲ့လူတွေကိုလိုက်ဝယ်ပေးတာပေါ့နော
်စင်ကာပူနိုင်ငံအတွင်းမှာတော့အလုံးလုံးကိုင်ခွေပါမစ်ကိုင်ဆောင်သူမြန်မာစုစုပေါင်းကတော့တိတ်တဲ့ချီပြီးရှိပါတယ်စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကတော့မြန်မာနိုင်ငံသားတွေတက်နိုင်တဲ့လောက်အပြင်မထွက်ကြဖို့လူစုလူဝေးတွေရှောင်ကြဖို့နဲ့စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားတယ်လို့နေဖို့အခက်အခဲဖြစ်နေတဲ့သူတွေနေရပြန်ရေးအတွက်ကိုလည်း relief flight လေကြောင်းလိုက်နေညှိနှိုင်းပြီးအစီအစဉ်တွေဆောင်ရွက်ပေးနေပါတယ်ရှင်